းဇီလန်အစိုးရနဲ့မြန်မာနိုင်ငံကြားရှိထားတဲ့အဆင့်မြင့်နိုင်ငံရေးနဲ့စီးရဲအဆက်အသွယ်အလုံးကိုရပ်ဆိုင်လိုက်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ကဖေဗရူလာ9ရက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ New Zealand is suspending all high level political and military contact with Myanmar.
မြန်မာနိုင်ငံနဲ့ရှိထားတဲ့အဆင့်မြင့်နိုင်ငံရေးနဲ့စီးရဲဆက်သွယ်ဆောင်ရွက်မှုအလုံးကိုနယူးဇီလန်နိုင်ငံကရပ်ဆိုင်လိုက်ပါပြီ။မြန်မာနိုင်ငံကိုပေးအပ်နေတဲ့နယူးဇီလန်နိုင်ငံရဲ့ထောက်ပံ့ကူညီရေးအစီအစဉ်ထဲမှာလည်းစစ်အစိုးရကိုအထောက်အကူဖြစ်စေတာဒါမှမဟုတ်စစ်အစိုးရအကျိုးအမြတ်ဖြစ်စေမဲ့အစီအစဉ်တွေလုံးဝမပါအောင်ဝန်ကြီးမာတူတာကလည်းညွှန်ကြားထားပါပြီလို့ဝန်ကြီးချုပ်အာဒန်ကပြောဆိုသွားတာပါ။မြန်မာစစ်ကောင်းဆောင်တွေကိုပြည်ဝင်ခွင့်တားမြစ်ဖို့ကိုလည်းသူ့အစိုးရအဖွဲ့ကသဘောတူထားကြောင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်အာဒန်ကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးနှစ်နာနီယာမဟူတာကလည်းစစ်တပ်ကဦးဆောင်တဲ့အစိုးရရဲ့တရားဝင်ဖြစ်မှုကိုအတိအမှန်မပြုသလိုဖန်ဆီးထင်ထင်ထားသူအလုံးပြန်လွတ်ပေးပြီးတော့အယက်တာအစိုးရကိုအာဏာလွှဲပြောင်းပေးဖို့ကြေညာချက်တစ်ခုတီးခြားထုတ်ပြန်ခဲ့ပါတယ်။ဖေဗရူလာ၁ရက်နေ့ကစစ်အာဏာသိမ်းပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထိန်းသိမ်းထားတာကြောင့်မြန်မာနိုင်ငံနေရအနှံ့ဆန္ဒပြဖို့တဲ့အကြီးအကျယ်ပေါ်ပေါက်နေတာပါစစ်အုပ်ချုပ်ရေးကိုမလိုလားကြောင်းဆန္ဒထုတ်ဖော်နေကြတဲ့ Civil Disobedience လှုပ်ရှားမှုတွေထက်မှလည်းဆေးဝန်ထမ်းတွေကြောင်းဆရာဆရာမတွေအပြင်အစိုးရဝန်ထမ်းတွေပါပါဝင်လာနေတာလည်းဖြစ်ပါတယ်